တရုတ်ကအဓိကတင်ပို့မဲ့လူသုံးကုန်ပစ္စည်းတွေပေါ်အကောက်ခွန်အသစ်10ရာခိုင်နှုန်းစီးကျက်မှုကိုဆိုင်းငံ့မှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကအင်္ဂါနေ့ကကြေညာလိုက်ပါတယ်။စက်တင်ဘာလ10ရက်နေ့ကစတင်အခွန်စီးကျက်ဖို့သမ္မတဒေါ်နယ်ထရန့်ကရက်သတ်မှတ်ခဲ့တာကိုအခုလိုရွှေ့ဆိုင်းလိုက်တာပါ။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့ထုတ်ပြန်ချက်အရအခွန်စီးကျက်မဲ့ကုန်ပစ္စည်းတွေဟာ laptop ကွန်ပျူတာတွေ၊ကွန်ပျူတာမော်နီတာတွေ၊ cell phone တွေ၊ video game ကစားတဲ့ set တွေ၊တချို့ကလေးကစားစရာအယုတ်တွေဖနက်တွေနဲ့ဝစ်ထယ်ရီပေါ်အခွန်စီးကျက်မှုကိုဒီဇင်ဘာလ15ရက်နေ့အထိရွှေ့ဆိုင်းထားတယ်လို့ဖော်ပြထားပါတယ်။ဒါအပြင်တရုတ်ကနေအမေရိကန်ကိုတင်ပို့ကုန်တွေဖြစ်တဲ့ကျန်းမာရေးအမျိုးသားလုံခြုံရေးနဲ့အခြားအချက်လက်တွေပေါ်မှာမူတည်ပြီးတီးခြားကုန်စည်တွေအပေါ်အခွန်ကင်းလွတ်ခွင့်လုံးဝပေးထားတယ်လို့လည်းအမေရိကန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့တရုတ်တင်ပို့ကုန်အတော်များများအပေါ်အခွန်သစ်တွေစီးကျက်ဖို့ရှိပြီးဒီကုန်စည်တွေနဲ့ပတ်သက်တဲ့အစည်းအဝေးကိုမကြမီကြေညာဖို့ရှိတယ်လို့လည်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးကပြောပါတယ်အခုလိုအခွန်စီးကျက်မှုဆိုင်းငံ့လိုက်တာကြောင့်ရပ်ပောင်းများစွာကျဆင်းနေတဲ့ stock ဈေးနှုန်းတွေထိုးတက်ခဲ့ပြီး New York stock ဈေးကွက်တွေမှာ 1.5 ရာခိုင်နှုန်းဒါမှမဟုတ်ဒီထက်ပိုပြီးမြင့်တက်ခဲ့ပါတယ်ရှင်